မြန်မာနိုင်ငံမှာနိုဝင်ဘာလစာပိုင်းကစပြီးတော့ကိုဗစ်အတည်ပြုလူနာ1000ဝန်းကျင်အထိပြန်များလာနေပါတယ်။တက်ခွဲစစ်ဆေးမှုပိုလုံနိုင်တာကြောင့်အခုလိုများလာတာလို့ကျန်းမာရေးဝန်ကြီးဌာနဘက်ကပြောပါတယ်။ကိုဗစ်လူနာအများဆုံးဖြစ်နေတဲ့ရှမ်းပြည်နယ်လားရှိုးမြို့ကမြို့မဇေးကြီးကိုနိုဝင်ဘာ5ရက်နေ့မှာယာယီပိတ်လိုက်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ဥက္ကင်မောင်စုံမင်းပြောပြပေးပါအောင်ဗျာ။
မြန်မာနိုင်ငံတဝန်းကိုဗစ်အတည်ပြုလူနာအရေအတွက်ဟာအောက်တိုဘာလထဲမှာရာဂဏန်းအထိကျသွားခဲ့ရာကနေနိုဝင်ဘာ2ရက်နေ့မှာ1054ဦးအထိအတည်ပြုလူနာပြန်များလာခဲ့ပါတယ်။အဲ့ဒီနေ့ထဲကနေ့စဉ်အတည်ပြုလူနာ1000ဝန်းကျင်မှာရှိနေတာပါ။အတည်ပြုလူနာအများဆုံးကရှမ်းပြည်နယ်မှာဖြစ်ပါတယ်။ရှမ်းပြည်နယ်လာရှိုးမြို့မှာကိုဗစ်ကပ်ရောဂါပိုးတွေးရှိတဲ့လူနာတွေဒီရက်ပိုင်းများလာတယ်လို့သေဆုံးမှုတွေလည်းတိုးလာတာကြောင့်မြို့မဇေကိုမနေ့နိုဝင်ဘာ5ရက်တောက်ကြနေ့မှာပြန်ပိတ်ခဲ့ရတယ်လို့လာရှိုးမြို့ငိမ့်ချမ်းသစ္စာပရာဟိတအသင်းကအတွေ့အမှုဦးဆန်းမောင်ကပြောပါတယ်
။ဈေးကဥစ္စာမနေ့ကကျွန်တော်တို့ဈေးမှာပြန်ပြီးဆက်ပါလို့ဈေးဈေးတယ်3ရက်ပြန်တွေ့တယ် positive လို့ပြီးတော့အဲ့ဒါမြို့မဇေကြီးဈေးကဒီနေ့ပိတ်လိုက်3ရက်မှာတော့လေးတိုးလာအဲတစ်ရက်ကို5ရက်လောက်တော့သွားတယ်ပုံမှန်ရတယ်။ဟိုရက်ကကျွန်တော်လုံးဝကျော့သွားပြီးတော့တစ်ရက်ကိုတစ်ခါလေးတိုင်းတစ်ရက်တခါလေ3ရောက်အဲ့လောက်ကျရှိသွားပါလေအခုကျတော့ဒီရက်ပိုင်းတော့5ရောက်6ရောက်9ရောက်အဲ့လိုပြန်ဖြစ်လာ
အခုလိုကိုဗစ်အတည်ပြုလူနာတွေပြန်များလာရတာကစစ်ဆေးပေးတဲ့ဓာတ်ခွဲနမူနာတွေပိုများလာလို့ဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ
်စစ်တဲ့ပုံမှာမူတည်ပြီးတော့ဗောနော်စစ်တာအများရင်တွေ့ရတယ်များနိုင်တယ်ဗောနော်ရာဂိုင်းလုံးတဘောကလည်းဒီလိုပါစစ်တာလည်း1800 3000အဲ့ပတ်ဝန်းကျင်တွေဖြစ်တာဟုတ်ဒုတိယနိုင်ငံဆိုင်အများကြီးအောင်တူဆင်နိုင်တဲ့သဘောရှိတာပေါ့နော်ဒါပေမဲ့ပို့တွေ့ရခိုင်တော့အနေအထားကိုကြည့်ရင်တော့ကျွန်တော်ကဒီတက်တရားလိုင်းကိုအတိုင်းအတာတစ်ခုထိတော့ဒါကောင်းကောင်းလေးထိန်းချုပ်ထားနိုင်ပြီဆိုတော့ပေါ်နေပေါ့နော
်အခုရပိုင်အတွင်းကျန်းမာရေးဌာနကတရက်ကိုဓာတ်ခွဲနမူနာ2000ကနေ3000နီးပါးစစ်ဆေးပေးနေပါတယ်အရင်ကိုဗစ်ပိုးတွေပြင်းထန်စဉ်တုန်းကကူးစက်မှုတွေကိုလျှော့ချနိုင်ဖို့ stay at home သတ်မှတ်ထားတဲ့မြို့နယ်တွေ119မြို့နယ်ရှိခဲ့ပါတယ်ပိုးကူးစက်မှုရော့လာတဲ့မြို့နယ်တချို့ကိုပထမတစ်ကြိမ်6မြို့နယ်ဒုတိယတစ်ကြိမ်44မြို့နယ်စုစုပေါင်းမြို့နယ်50ကိုလက်ရှိ stay at home သတ်မှတ်ချက်ပယ်ဖျက်ပေးထားပြီးဖြစ်ပါတယ်လက်ရှိမှာကိုဗစ်ကူးစက်မှုတွေကြောင့် stay at home သတ်မှတ်ထားတဲ့မြို့နယ်က69မြို့နယ်ရှိပါတယ်အရင်ကတည်းကစာရင်အတည်ပြုလူနာရာဂိုင်းလုံးရော့သွားတယ်လို့ကျန်းမာရေးဝန်ကြီးဌာနကလည်းကန့်သတ်ချက်တွေဖြေလျှော့ပေးနေပြီးမဲ့ပြည်သူတွေအနေနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုအတွက်လိုင်းနာရမယ့်စည်းကမ်းသတ်မှတ်ချက်တွေကိုမပေါ့လျော့ပဲလိုင်းနာကြဖို့လိုအပ်တယ်လို့ပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ
်အဲတော့အဓိကတော့မပေါ့ဖို့လိုပါတယ်ဗောနော်ဒီဟာလိုင်းတစ်ခုပြီးဆုံးပြီလို့ပြောရတော့ဆော့ပါသေးတယ်အဲ့တော့မပေါ့ဖို့လိုတယ်ကျွန်တော်တို့ဒါတွေပူပေါင်းဆောင်ရွက်ပြီးတော့ဆောင်ရွက်ဖို့လိုတယ်နောက်တစားပေါ်ရင်သူကနောက်ကလက်ရင်းနဲ့ခဏရောက်ကူးဆက်ထားလေးပေါ်မူတည်ပြီးတော့ဒီစဉ်တွေ့ရတဲ့ကိင္ကနန်းဆိုတာလေအတက်ကြရှိနေတယ်နောက်မို့ကျွန်တော်ကဒီကျက်မရေးဝန်ကြီးဌာနကလည်းထုတ်ပြန်တဲ့အခါမှာဒီအပတ်စဉ်အတက်ကြနေပဲသူကရာဂိုင်းနှုံးဥတွေ့ရာဂိုင်းနှုံးနဲ့ဥတွေ့ကြီးကိုထုတ်ပြန်တာပေါ့နော်အဲ့တော့ကျွန်တော်တည့်ရချင်းကဆန်းကများများပိုစစ်နိုင်တဲ့နေကြရင်လည်းများများတွေ့ပြီးတက်သွားရှိနိုင်တယ်စစ်တဲ့နေနေကြရင်လည်းရှိနိုင်တယ်ပေါ့နော်အဲ့တော့နိုင်ငံတကာမှာတော့သူကဟောပေါ့သူ 3D average ကိုယူတာရှိတယ် 70 average ကိုယူတာရှိတယ်ပေါ့နော်ကျွန်တော်တို့ဒီမှာတော့ဟို 70 average နဲ့ကျွန်တော်တို့လည်းဟိုပုံမှန်ထုတ်ပြန်ပေးရရှိပါတယ်အဲ့တော့ဘာပဲပြောပေါ့နော်ဒီလိုမျိုးကြလာပြင်မဲ့မပေါ့ဘူးတူတာပေါ့နော်အဓိကကာဝေးစီထိုးနှံမှုကလည်းတော်တော်အဓိကကြတယ်ပေါ့နော်အဲ့တော့ဒီဟာကိုဝိုင်းဝန်းပြီးတော့ပူပေါင်းဆောင်ရွက်ပြီးဆက်ကြဖို့တဲ့တူပါတယ်က
လက်ရှိမှာတော့အသက်12နှစ်နဲ့အထက်ကျောင်းသားကျောင်းသူတွေကိုကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးပေးနေပြီးနိုင်ငံအတွင်းကကိုဗစ်ကပ်ရောဂါကူးစက်မှုတွေများနေသေးတဲ့တိုင်းနယ်ပြည်နယ်၉ခုကမြို့နယ်46ခုကစာသင်ကျောင်းတွေကလွဲရင်တနိုင်ငံလုံးအတိုင်းအတာနဲ့အခြေခံပညာကျောင်းတွေပုဂ္ဂလိကကျောင်းတွေနဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေကိုနိုဝင်ဘာလ၁ရက်နေ့ကစတင်ဖွင့်လှစ်ခဲ့ပါတယ်တက္ကသိုလ်ကျောင်းသူကျောင်းသားတွေကိုလည်းကိုဗစ်ကာကွယ်ဆေးတွေထိုးပေးပြီးတက္ကသိုလ်တွေပြန်ဖွင့်နိုင်ရေးအတွက်စစ်ကောင်စီကကြိုးစားပြင်ဆင်နေပါတယ်ခင်ဗျာ